ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြွားတွေကိုအနိုင်ရပြီးမို့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရမ့်ဗုဒ္ဓဟူးနေ့ကကြေညာခဲ့တဲ့အပေါ်မှာအင်ပီရိုကကာကွယ်ပြောကြားခဲ့ပါတယ်IS စစ်သွေးကြွားတွေကိုချေမှုန်းတဲ့အမေရိကန်တပ်တွေရဲ့စစ်စင်ရေးအောင်မြင်သွားပြီးမို့ဆေလွတ်ထားတဲ့တပ်ဖွဲ့ဝင်2000ကိုပြန်ရုပ်ဖို့အချိန်ကျပြီလို့သမ္မတထရမ့်ကမျှော်လင့်မထားတဲ့ Twitter ပေါ်မှာကြေညာခဲ့တာပါဒီကြေညာချက်အပေါ်အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေတန်တမန်တွေသာမကလွှတ်တော်အမတ်တွေအားသိနေကြပါတယ်သမ္မတရဲ့ Twitter ပေါ်ကကြေညာချက်နဲ့ပတ်သက်လို့အင်ဂျူရောနဲ့ပန်နဂွန်စစ်ဌာနချုပ်ကလည်းရှင်းလင်းပြောကြားခဲ့ရပါတယ် IS တွေကိုနှိမ်နင်းခဲ့နိုင်ပြီလို့ပြောတဲ့အတွက်ဆီးရီးယားကနိုင်ငံတကာပူးပေါင်းတပ်တွေရဲ့စစ်စင်ရေးတွေအဆုံးသတ်တက်သွားပြီဆိုတဲ့အဓိပ္ပာယ်မရောက်ဘူးလို့အင်မြူတော်ပြောခွင့်ရတာဝန်ခံ Sarah Sanders ကပြောပါရယ်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဒါနာ White ကလည်း IS တွေသိမ်းပိုက်ထားတဲ့နေရာတွေလွတ်မြောက်အောင်လို့ပူးပေါင်းတပ်တွေဆောင်ရွက်နိုင်ခဲ့ပြီဒါပေမဲ့ IS တွေအပေါ်တိုက်ခိုက်တဲ့စစ်ဆင်ရေးကတော့မပြီးဆုံးသေးဘူးလို့ပြောကြားခဲ့ပါရယ်ဆီးရီးယားကနေအမေရိကန်တပ်တွေကိုဘေးကင်းစွာပြန်ရုပ်သိမ်းဖို့ဘလောက်အချိန်ယူမလဲဆိုတာကိုတော့အင်မြူတော်ကရောပန်တဂွန်ကပါရှင်းရှင်းမပြောနိုင်ကြပါဘူးAmerican ကဆီးရီးယားအပေါ်လေကြောင်းတိုက်ခိုက်မှုကို2014ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ IS တပ်တွေကိုချိန်မှုန်းဖို့မြေပြင်တပ်ဖွဲ့တွေက2015ခုနှစ်မှာစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်